ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာကီလိုဟတ်11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်တောဒရှင်များရှင်အာရောဂျန်ဗြဟ္မလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်
တန်တတရှင်များရှင်အံ့ဖွယ်ဆေးပင်များနဲ့ကုသခြင်းအစီအစဉ်မှာဆေးဆွမ်းတက်တဲ့သဘာဝဆေးပင်ဆေးပယ်များနဲ့ကုသနိုင်တဲ့နည်းလမ်းများကိုတင်ပြပေးသွားမှာဖြစ်ပါတယ်ရှင်ဒီနေ့မှာတော့ဘူဇာပဲပင်ရဲ့ဆေးပယ်ဝင်အသုံးပြုပုံအကြောင်းကိုဖော်ပြပေးသွားမှာဖြစ်ပါတယ်တတရှင်များရှင်ဘူဇာပဲပင်ရဲ့အသုံးဝင်တဲ့အစိတ်အပိုင်းကတော့အစိမ်းရောင်အတိတောက်ပဲဖြစ်ပါတယ်ဘူဇာပဲပင်ဟာပင်လယ်ရေမျက်နှာပြင်အထက်အမြင့်ပင်အမျိုးမျိုးမှာပေါက်ပါတယ်။အသီးတောက်တွေကများသောအားဖြင့်အစိမ်းရောင်ဖြစ်ပေမဲ့အပင်အမျိုးအစားပေါ်မှာမူတည်ပြီးအဝါရောင်ခရမ်းရောင်အသီးတွေကိုလည်းသီးပါတယ်။ဘူဇာပဲတောက်တွေဟာရင်းလာတဲ့အခါမှာတော့အယောင်ဖြော့သွားပါတယ်။ဘူဇာပဲရဲ့ဆေးဘက်ဝင်အကျိုးအာနိသင်တွေကတော့အစိမ်းရောင်အသီးကြောင့်အစိမ်းလက်လက်ဆက်ဆက်တွေကသွေးအားနည်းတဲ့ရောဂါကိုတတ်တာစေပါတယ်။သွေးအားနည်းယောဂအတွက်အသီးတောက်ကိုအရေးပြုလုပ်ပြီးတောက်သုံးနိုင်တယ်လို့လိမ္မော်ရည်နဲ့လည်းရောပြီးတော့တောက်သုံးလို့ရပါတယ်။ဘူဇာပဲရည်ဆေးတောက်ပုံစင်းနီလေးကတော့ဘူဇာပဲတောက်ကိုအရေးပြုလုပ်ပြီးခွက်တစ်ဝက်စားကိုရေတစ်ခွက်ဒါမှမဟုတ်လိမ္မော်ရည်တစ်ခွက်နဲ့ရောပြီးတောက်သုံးရပါမယ်။ခလေးနဲ့လူကြီးဆေးတောက်ပုံကတော့တစ်ခါတောက်ရင်တစ်ခွက်တစ်နေ့နှစ်ချိန်တောက်သုံးပေးရမှာဖြစ်ပါတယ်။သောတာရှင်များရှင်တဘာဝကစေဝအဖြစ်ပြီးတဲ့ဘူဇာပဲနဲ့ဆေးတောက်ပုံစင်းနီလေးကိုကြားသိရခြင်းအပြင်ယောဂဗျာပေါင်းမှကင်းဝေးကြပါစေ။သောတာရှင်အပေါင်းကိုယ်စိတ်နှပြရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်။ကျုပ်ပြုနိုင်တဲ့စေဘဝင်ပင်များI'm not afraid to die.
ဒေသနာတော်ကိုတိတ်ခါရောရတမဆရာဦးတိမောင်ဆံမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့။
ချစ်တော်မိတ်ဆွေများဒီနေ့ချစ်တော်မိတ်ဆွေများအားလုံးစိတ်ကြမ်းမာခြင်းကိုယ်ဤချမ်းသာခြင်းဖြစ်ပါနဲ့လေပြေဝဆုံးလင်ကြပါစေ။ချစ်တော်မိတ်ဆွေတို့ဒီနေ့ဆက်လက်ပြီးတော့ကြားနာရမယ့်သတင်းစကားကတော့အိမ်မက်ကိုလုံးဝမေ့သွားတဲ့ဘုရင်။အိမ်မက်ကိုလုံးဝမေ့သွားတဲ့ဘုရင်အကြောင်းကိုကြားနာမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ကတော့ကျွန်တော်တို့ဖရာသခင်အားလို့ရှင်ရင်ကဘာကြီးရဲ့ဖြစ်ပျက်လာမဲ့အရာတွေကဘာရာဇဝင်ရဲ့အကြောင်းအရာတွေကိုပေါ်ထုတ်နိုင်ဖို့ရန်အတွက်နေပုခ္ခနေစာမင်းကြီးစီကိုအိမ်မက်ပေးခဲ့တယ်။အဲ့ဒီအိမ်မက်ခါတို့ချင်းဘာဖြစ်မလဲဆိုတာကိုနေပုခ္ခနေစာမင်းကြီးကသိကျင်တယ်လို့ယနေ့ကဘာသူကဘာသားတွေအတွက်လည်းပုံမပြီးမှသိရှိလာဖို့ရန်အတွက်ကြော်ညာသွားဖို့ဖြစ်ပါတယ်။ဒါကြောင့်နေပုခ္ခနေစာမင်းကြီးနန်းဆန်နှစ်နှစ်မှာတို့ချင်းမိမိနိုင်ငံဘလောက်တည်တံ့ခိုင်မြဲမလဲဆိုတဲ့အတွင်းနဲ့စက်တော်ခေါ်ပြောတော့ခိုက်ခဲ့ပါတယ်။အချားဘရင်များလိုပဲသူလည်းပဲအနာဂတ်ကိုသိလို့တဲ့ဘရင်တစ်ပါးဖြစ်ခဲ့ပါတယ်။အဲ့ဒီညမှာဖရာသခင်အားလို့ရှင်ကောင်းကင်ကနေမှာကြည်ပြီးတော့အာနာရှင်ဘရင်မင်းမြတ်ကြီးဖြစ်တဲ့နေဘုခ္ခနေသာမင်းကိုတွေ့ရှိပြီးတော့သူ့အားဖြင့်အနာဂတ်ကိုဖော်ပြဖို့ဖရာသခင်အားလို့ရှင်မင်းကြီးကိုအသုံးပြုခဲ့ပါတယ်။ဘုရင်မင်းမြတ်ကြီးဆက်တော်ခေါ်ရမှနိုးလာတဲ့ခါမှာကြတော့သူ့အတွက်စိတ်အနှောက်အယှက်ဖြစ်စေခဲ့ပါတယ်။ဘာကြောင့်လဲဆိုတော့အလွန်ရေးကြီးတဲ့အိမ်မက်ကိုမြင်မဲ့ခဲ့ပေမဲ့အဲ့ဒီအိမ်မက်ကိုတော့လုံးဝမေ့သွားခဲ့လို့ဖြစ်ပါတယ်။ဘာပလုံးမှာရှိတဲ့သူတွေဟာတို့ရှင်အိမ်မက်ကိုရေးတကြီးထားကြပါတယ်။ဒါကြောင့်လဲရှင်ဘုရင်မင်းမြတ်ကြီးဟာတို့ရှင်သူမဲ့ခဲ့တဲ့အိမ်မက်ကိုအိမ်မက်ရဲ့အဓိပ္ပာယ်ကိုရောသိချင်နေပါတယ်။နေဘုခ္ခနေသာမင်းကြီးမှာတော့ဘေးရင်အတက်မာကုဆရာတွေခါလက်တဲ့ဆရာ
အနာဂတ်စင်ရများရှိပါတယ်။ဒါကြောင့်အိမ်မက်အကြောင်းကိုဒီပညာရှင်တွေကပြောပြနိုင်မဲလို့ဘုရင်မင်းမြတ်ကြီးအားသို့ရှင်ယုံကြည်ပါတယ်။ဒါကြောင့်နန်းနဲ့စောသောအချိန်မှာပဲပညာရှင်တွေကိုနန်းတော်တဲ့ကိုစင်ခေါ်ခဲ့ပါတယ်။နော်။ပညာရှိတွေအားသို့ရှင်မင်းကြီးရဲ့ရှေ့တော်မှောက်မှာခါစားရောက်ရှိလာတဲ့ခါမှာတော့ဒံယေလကဘလို့ဆက်ပြီးတော့ပြောထားခဲ့လဲဆိုတော့ဒံယေလနာဂတိတန်ခိုင်းနေငယ်၃ပါငါသည်အိမ်မက်ကိုမြင်ပြီထိုအိမ်မက်ကိုမသိနားမလဲဖြစ်၍စိတ်မိတ်ဤမသာရှိသည်ဟုမိန်တော်မူ၏အမှန်တော့ဒီလူတွေဟာဟန်ဆောင်နေတဲ့သူတွေဖြစ်ကြပါတယ်အနာဂတ်ကိုသိတယ်လို့လို့နဲ့ဟောခြင်းပြောခြင်းတဲ့လူတွေဖြစ်ပါတယ်အိမ်မက်ရဲ့အဓိပ္ပာယ်ကိုအမှန်တကယ်သိတာမဟုတ်ဘဲနဲ့မှန်ပြီးတော့အတိတ်ပဲဖော်သူတွေဖြစ်ကြပါတယ်အချိန်တန်ငယ်ဆွဲနေပြီးတော့သူတို့အားလုံးချင်းဘယ်လိုပြောရမလဲဆိုရင်ဒံယေလခိုင်းနေငယ်၄မှာအရှင်မင်းကြီးအသက်တော်မြဲရှိပါစေကျွန်တော်တို့အာအိမ်မက်ကိုမိတ်တော်မူပါပညာရှိတွေအားလုံးချင်းအချိန်ဆွဲနေတာကိုစိတ်မရှိတော့တဲ့အခါမှာဘယင်ကြီးကဘယ်လိုမိတ်တော်မူလိုက်တယ်လဲဆိုရင်ဒံယေလနာဂတိကျမ်းခိုင်းနေငယ်၅နဲ့၆မှာရှင်မင်းကလည်းငါအမိန်တော်ရှိပြီထိုအမတ်နဲ့ထိုအိမ်မက်နဲ့အနက်ကိုတင်တို့မဖော်မပြလည်ရင်တင်တို့ကိုအပိုင်းပိုင်းဆင်းပြီတင်တို့အိမ်များကိုလည်းနောက်ချေးပုံဖြစ်စေပြီအိမ်မက်နဲ့အနက်ကိုဖော်ပြလည်ရင်ဆုလက်တပကဂုံအတရေများကိုငါပင်းပြီတို့ဖြစ်၍အိမ်မက်နဲ့နက်ကိုငါကိုဖော်ပြကြဟုခါလေတဲ့ပညာရှိတို့ကိုမိန်တော်မူ၏နေဘုခနေစာမင်းကြီးဟာလို့ရှိရင်ကြောင်းမဖွယ်ကောင်းတဲ့အိမ်မက်ကိုမြင်မဲ့ပြီးတော့တုံလှုပ်ခြောက်ခြားနေပါတယ်။ပညာရှိတွေကလည်းဘယင်ကြီးကိုအိမ်မက်ကိုပဲပြောဖို့တောင်းဆိုကြပါတယ်။ဒီခါမှာတော့ဒီလူတွေလှုပ်ရဟာလို့ရှိရင်မမှန်ကြောင်းဘယင်မင်းမြတ်ကြီးသိသွားပြီးတော့နောက်ဆုံးသူတို့ကိုချိန်ချောက်တဲ့အခါသူတို့မာယွင်ကြောင်းဝန်ခံကြပါတယ်။ဒါရင်လခန်းကြီးနှစ်ငွေ37မှာခါလေတဲ့ဆရာတို့ကလည်းအရှင်မင်းကြီးအမှုရာကိုဖြေနိုင်မည်သူမြေကြီးပေါ်မှာတရားမျှမရှိပါလို့ဖြေကြပါတယ်အဘယ်မြေသောရှင်ပြန်သည်ဘုံတကူကြီးတော်လဲမာကုပညာရှင်ဘေးရင်တက်ခါလေတဲ့ဆရာတို့အားဤသို့မေးလို့မရှိပါအရှင်မင်းကြီးမေးမြန်းတော်မူသောအရာသည်ခက်တော်အရာဖြစ်ပါ၏လူပကတိနှင့်မဆက်ဆံသောဖျားမတပါအဘယ်သူမှရှင်မင်းကြီးရှိတော်၌မထုတ်မဖော်နိုင်ပါဟုရှောက်ထားကြ၏ချစ်တော်မိတ်ဆွေတို့ဖယားသခင်ပေးခဲ့တဲ့ဒါဝိမင်းဒီနေဘုခနေစာမင်းကြီးရဲ့အိမ်မက်ဟာဆိုရှင်လူသားရိုးရိုးဘယ်လို့မှမဖော်ထုတ်နိုင်ပါဘူးဘယ်လို့မှလည်းဒီအိမ်မက်ကိုအတိတ်ပဲပြန်ဖို့ရန်အတွက်လဲတမန်ကန်ရှန်ကာနဲ့လုပ်လို့လည်းမရပါဘူးဒါကြောင့်ဘုရားသခင်အားလို့ရှင်နေဘုခနေသာမင်းကြီးရဲ့အိမ်မက်ကိုဘုရားသခင်အားလို့ရှင်မဖော်ပြခဲ့တာဖြစ်ပါတယ်။နေဘုခနေသာမင်းကြီးပြန်ပြီးတော့သတိမရစေတာဖြစ်ပါတယ်။ဒါဘုရားသခင်ရဲ့အစီအစဉ်ဖြစ်တယ်။ဒါကြောင့်လူတွေအားလို့ရှင်ဒီအိမ်မက်တွေကိုတွေးလာတဲ့ခါမှာဟုတ်လို့ဤမှန်လို့ဤနဲ့လူတွေကိုတခါတည်းကိုလှည့်စားပြီးတော့ပြန်ပြီးတော့အိမ်မက်ရဲ့နေတွေကိုဖော်ပြနေကြတယ်။တကယ်တော့ဒီအိမ်မက်ရဲ့နေကိုပြောပြနေတဲ့သူတွေဟာဆိုရှင်ဟန်ဆောင်ပြီးတော့တကယ်ပဲဖြစ်ရိုးဖြစ်ထုံးစံအတိုင်းလိုက်ပြီးတော့လုပ်နေကြပါတယ်။ဒါကြောင့်ဘယင်ကြီးရဲ့ရှေ့တော်မှာနောက်ပိုင်းမှာသူတို့ရဲ့မားချောင်းကိုဝေခံလာပြီးတော့ဘယ်လိုဆက်ပြီးတော့ပြောခဲ့လဲဆိုတော့အရှင်မင်းကြီးမေးမြန်းတော်မူသောအရာသည်ခက်ခဲသောအရာဖြစ်တယ်။လူပကတိနဲ့မဆက်ဆံသောဖျားမတပါဘယ်သူမှအရှင်မင်းကြီးရှေ့တော်၌မထုတ်မဖော်နိုင်ပါဆိုပြီးတော့သူတို့ရှောက်ခါရှောက်ကြပါတယ်။အဲကျမ်းသာဆိုရဘယင်မင်းမြတ်ကြီးအားလို့ရှင်ဒေါသအမြချောင်းချောင်းထွက်ပြီးတော့သူ့ရဲ့စစ်သားတွေကိုအဲဒီပညာရှိအားလုံးကိုတဖျက်ဖို့ရန်အတွက်အမိတ်ပေးလိုက်ပါတယ်။အောက်ချစ်တော်မိတ်ဆွေတို့ယနေ့ဖရာသခင်ကိုတော်တိုင်ကဒီအနာဂတ်အတွက်ဖြစ်လာမယ့်အရာတွေကိုဖော်ပြဖို့ရန်အတွက်ယနေ့တာမန်လူသားတွေတာမန်ပညာရှိတွေတာမန်ပညာရှင်တွေဘေးရန်အတက်တွေနကဗေဒပညာရှင်တွေအနာဂတ်ကိုကြိုဟောနေတဲ့သူတွေလုံးဝမတတ်နိုင်ခဲ့ပါဘူး။ဘာကြောင့်လဲ?ဖျားသခင်က သူတို့အပြင်ဖော်ပြဖို့ရန်အတွက်လုံးဝမှအသုံးမပြုခဲ့ပါဘူး။ဖယားသခင်ကတော့ရှင်သူ့ရဲ့သတင်းစကားကိုသူ့ရဲ့အလင်းတရားကိုသူ့ရဲ့အမှုတော်သူ့ကိုယုံကြည်တဲ့သူနဲ့တာလင်ဆက်တော်ပြီးတော့ဖော်ပြနိုင်မှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ဖယားသခင်ရဲ့အစီအစဉ်ဟာတော့ရှင်ယနေ့ဒီအစီအစဉ်အတိုင်းလှုပ်ဆောင်ဖို့ရန်အတွက်ပညာရှိတွေမတတ်နိုင်တဲ့ခါမှာနောက်ဆုံးနေဘုခနေသားမင်းကြီးဒေါသအမျက်ထွက်ပြီးတော့ပညာရှင်တွေကိုတတ်ဖို့ရန်အတွက်အခွင့်အာဏာနဲ့တတ်ခိုင်းတခဲ့ပါတယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်ဖယားသခင်ဟာတော့ရှင်ယနေ့သူ့ရဲ့သားသမီးတွေအတွက်ကဘာသူကဘာသားတွေအတွက်အစီအစဉ်ဟာတော့ရှင်ဖယားထံမှလာတာဖြစ်တဲ့အတွက်ကြောင့်ဖယားသခင်ကသူ့သားသမီးအားဖြင့်ဆက်လက်ပြီးတော့ဖော်ပြသွားမှာဖြစ်ပါတယ်ဒီနေ့သတင်းစကားကတော့ဒီလောက်နဲ့ပဲအဆုံးသတ်ကြပါစို့ချစ်တော်မိတ်ဆွေများအားလုံးကြားရတဲ့ခါမှာဖယားသခင်ပို့မှုပြီးမှကောင်းကြီးမင်္ဂလာတောင်းချပေးပါစေ
天丹တော်တိုင်းရှင်များကိုမင်္ဂလာနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သားလိုက်ပါတယ်တော်တိုင်းရှင်များရှင်စကားပြေတာမင်္ဂလာအစီအစဉ်မှာစစ်မှန်တော့အိမ်တော်ဤအခြေခံသဘောတရားဆိုတဲ့မင်္ဂလာသတင်းစကားလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်တော်တိုင်းရှင်များရှင်သားသမီးလေးတွေအနေနဲ့မိခင်နဲ့အတူနေထိုင်ရတာကသူတို့လေးတွေအတွက်အသာရဆုံးဖြစ်စေရပါမယ်စမာရူရဲ့သားသမီးလေးတွေဟာအကင်ပါသလိုတဘာဝအားဖြင့်အလွန်မှချစ်ပွဲကောင်းကြပါတယ်သမารုရဲ့သားသမီးလေးတွေအနေနဲ့စိတ်နှလုံးဝမ်းနည်းမှုလွယ်ကူသလိုနှစ်သိပ်ပေးလိုက်ရင်လည်းလွယ်ကူကြပါတယ်။သမารုမိခင်တွေအနေနဲ့မြင့်တာတရားရှိထားပြီးနှူးညံ့တိမ်မွေးစွာလမ်းညွန်တင်ကြပေးမယ်ဆိုရင်မိခင်နဲ့မခွဲမခွာနိုင်ဖြစ်နေကြပါလိမ့်မယ်။သောတရှင်များရှင်တန့်ရှင်းစင်ကြယ်တာတတ်တတ်ရရရှိတာနေသားတကြရှိတာစားတဲ့စည်းကမ်းတည်ဝတ်မှုတွေကအိမ်တော်တစ်ခုကိုအုပ်ချုပ်စီမံရာမှာမပိုင်ဒီပြစ်ဆုံးမှုမရှိပါဘူး။သားသမီးလေးတွေရဲ့ခန္ဓာကိုယ်ကြီးထွားမှုစိတ်နေသဘောထားဖြူစင်မှုကိုကျင့်တရားရင့်တန်မှုဒီအရာတွေကိုလမ်းညွှန်မှုမပြုနိုင်ရင် ဝန်းနေစရာကောင်းတဲ့အမားတစ်ခုဖြစ်ပါတယ်။လူငယ်တွေအနေနဲ့လွန်ကဲစွာဝတ်စားဆင်ရင်မှုကိုရှောင်ပြီးဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေတဲ့ဝတ်စားဆင်ရင်မှုတွေကိုသင်ကြားပေးရမှာဖြစ်ပါတယ်။ဖျားသခင်ကစီကံသေးဝမှုမရှိတာပေါ်ဆတာစုံလင်မှုမရှိတာတွေကိုမနှစ်သက်ပါဘူး။ခင်မွန်းဖြစ်သူအနေနဲ့အိမ်မှာနေသားတကြမရှိတာစီကံသေးဝတဲ့သားသမီးအိမ်တော်ကိုစနစ်တကျစီမံသူဖြစ်တဲ့ဆိုရင်ဇနီးဖြစ်သူကိုချစ်မြတ်နိုးမှဖြစ်ပါတယ်။ဒါပေမဲ့ဇနီးဖြစ်သူအနေနဲ့ကလည်းဒီအရာတွေမရှိဘူးဆိုရင်ဇနီးအပေါ်ချစ်မြတ်နိုးမှုတွေတဖြည်းဖြည်းလျော့နယ်လာပါလိမ့်မယ်။ဇနီးမိခင်ဖြစ်သူအနေနဲ့စီကံသေးဝမှုကိုနှက်သက်တာမိမိရဲ့ဂုံတိတ်ခါကိုစောက်ထိန်တာကောင်းစွာအုပ်ထိန်တာစတဲ့အရေးအချင်းတွေမရှိဘူးဆိုရင်လည်းအိမ်တော်ကနှစ်သက်ပျော်ရွှင်ပွဲကောင်းမှာမဟုတ်ပါဘူး။အိမ်ရှင်မတွေကမိမိရဲ့ချွတ်ယွင်းမှုကိုပြုပြင်ရမှာဖြစ်ပါတယ်။မိမိရဲ့အာနယ်ချက်တွေထဲမှာအကြီးဆုံးချွတ်ယွင်းမှုကိုချက်ချင်းပြုပြင်သင့်ပါတယ် ။သောတာရှင်များရှင်မိခင်တွေအနေနဲ့နေ့စဉ်ဆောင်ရွက်ရတဲ့လုပ်ငန်းတွေကချက်ပြုတ်တာ၊အိုးခွက်ပကံစေးကြောတာ၊ထမင်းပွဲပြင်တာ၊အဝတ်လျှော်ဖွတ်တာ၊နာမကျန်းဖြစ်သူကိုပြုစုတာတွေအပြင်မလုပ်ရင်မပြီးတဲ့လူမှုရေးကိစ္စတွေပဲဖြစ်ပါတယ်မလွဲမရှောင်တဲ့လုပ်ငန်းကိုတာဝန်ယူတဲ့သူကမိမိလုပ်ငန်းကိုဂုဏ်ရှိတဲ့လုပ်ငန်းဖြစ်တယ်လို့သဘောပေါက်ရမှာဖြစ်ပါတယ်သောတာရှင်များရှင်ဒီလုပ်ငန်းတွေကဘလို့ပဲနေကြပါစေဖျားသခင်ကကောင်းကင်တမန်ဂိုင်ဗီလာကိုပရောဖက်တွေစီမှာအထူးကိစ္စတွေအတွက်စေလွတ်တယ်လို့မျိုးမိခင်အနေနဲ့ကလည်းဖျားသခင်ရဲ့အမှုတော်ကိုဆောင်ရွက်နေတာပါလားဆိုပြီးသဘောထားရမှာဖြစ်ပါတယ်လေစားရတဲ့သောတရှင်မိသားစုဝင်များတို့ရှင်စမရူရဲ့အိမ်တော်တွေကိုတန့်ရှင်းတည့်ရစွာထားရှိမှုစီကံသေးဝမှုနဲ့အတူနှစ်သက်ဖွယ်ကောင်းတဲ့အိမ်တော်များဖြစ်စီဖို့ကြိုးစားကြရပါမယ်။ဖျားသခင်ကိုမိမိတို့အိမ်တော်မှာကိဝုစေခြင်းအဖြစ်ပျော်ရွှင်သားရတဲ့အိမ်တော်လေးများကိုတည်ဆောက်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။အားလုံးကိုကျေးဇူးတင်ပါတယ်ရှင်။
Bye.
ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ